ထိုင်းနိုင်ငံမှာအွန်လိုင်းငွေလင်ကိန်းတစ်ခုကနေမြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားအလုပ်သမားတွေကိုယ့်ရဲ့အချက်အလက်တွေကိုရယူပြီးဘဏ်တွေကနေတဆင့်ငွေအလွှဲပြောင်းလုပ်နေတာကိုဖော်ထုတ်ဖန်ဆီးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံစိုက်ဘာရာဇဝမှုနှိမ်နင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာနိုင်ငံခြားသားတွေကိုတရားဝင်အလုပ်ကံရှာဖွေပေးတဲ့ကုမ္ပဏီတစ်ခုကနေအလုပ်သမားတွေကိုလိန်တယ်ပြီးဘန်ဆင်းတွေဖွင့်ခိုင်းခဲ့တာပါ။ဘန်ဆင်းတွေကိုငွေလင်ကမ်းတွေစီပြန်ပြီးတော့ရောင်းချခဲ့တာလည်းဖြစ်ပါတယ်။အခုလိုအသုံးပြုနေတဲ့ဘန်ဆင်းကတရားကြောရှိပြီးသူတို့ကိုဖော်ထုတ်ရေးယူနိုင်တယ်လို့စိုက်ဘာရာဇဝမှုနှိမ်နင်းတာဝန်ရှိသူဒုရဲချုပ်ဝတ်နာကွန်ဘန်ချာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံခြားသားအလုပ်သမား90ကျော်ရဲ့ဘန်ရှင်းတွေမှာဘန်ငွေသန်း3000ကျော်လောက်တက်ပတ်သုံးဆက်နေတဲ့အတွက်ဒါကိုဖော်ထုတ်ရေးယူတာပါပြီးခဲ့တဲ့ဇူလိုင်7ရက်နေ့ကနိုင်ငံခြားသားအလုပ်သမားများကယ်ဆယ်ရေးစီမံချက် Safe Foreign Workers Operation ကို Thai Cyber ရာဇဝမှုနှိမ်နင်းရဲတပ်ဖွဲ့ကလုပ်ခဲ့ပြီးအခုလိုဖမ်းဆီးတာဖြစ်ပါတယ် online ငွေလင်ကိုင်းတွင် online လောင်းကစားလုပ်ငန်းတွေကဒီဘန်ရှင်းတွေကိုတုံးနေတာဖြစ်ပါတယ်